သမရအိန္ဒိယရဲ့ငွေစင်းဌာနအကြီးတန်းအရာရှိကြီးတူဖြစ်တဲ့မတ်ဆန်ဒီဟာသမရဒေါ်နယ်ထရမ့်အပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးနေတဲ့လွတ်တော်ကျမ်းစာပွဲမှာမထွက်ဆိုခင်စနေနေ့ကလွတ်တော်စုံစမ်းရေးမှုရဲ့တကပိတ်မင်းမြတ်မှုကိုဖြေကြားဖို့လွတ်တော်ကိုတွားရောက်ခဲ့ပါတယ်။မတ်ဆန်ဒီဟာစီမံခန့်ခွဲရေးနဲ့ငွေစင်းဌာနမှာကာလတားဆီတာဝန်ထမ်းဆောင်နေသူတူဖြစ်ပြီးလွတ်တော်မှာလာရောက်ထွက်ဆိုဖို့ပထမဆုံးတွားရောက်တဲ့သမရအင်ဂျူအရာရှိလည်းဖြစ်ပါတယ်။သူ့အရင်ကသမရထရမ့်ခန့်အပ်ထားသူအရာရှိ၃ဦးကတော့လွတ်တော်မှာတွားရောက်ထွက်ဆိုဖို့အတွက်ဆင့်ခေါ်မှုကိုညှင်းဆိုခဲ့တာပါ။မတ်ဆန်ဒီကိုတော့အခုလိုလာရောက်ထွက်ဆိုဖို့လွတ်တော်ကဆင့်ခေါ်မှုရှိမရှိမသိရသေးပါဘူး။ပြီးခဲ့တဲ့နေ့တုန်းကယူကရိန်းကိုအမေရိကန်ဘက်ကပေးအပ်ရမယ့်စစ်ရေးအကူအညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ထားပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အတွက်အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုမှာဆန်ဒီဟာတန်ဖိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူလည်းဖြစ်ပါတယ်ယူကရိန်းကိုပေးရမယ့်အကူအညီကိုမပေးဖို့အတွက်ဆိုင်းငံ့ခဲ့တဲ့ဆိုင်းရစကန်အနည်းဆုံးတစ်ခုမှာမတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်